အစိုးရရဲ့နိုင်ငံတကာအသံလွှင့်လုပ်ငန်းကိုအမေရိကန်နိုင်ငံသားရဲ့မူဝါဒရည်မှန်းချက်တွေနဲ့မဟာဗျူဟာအကျိုးစီးပွားတွေကိုအထောက်အကူပြုအောင်ပြန်လည်ပြုပြင်သင့်တယ်လို့အမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့လေ့လာမှုအစ်စ်တရကဆိုလိုက်ပါတယ်ဘူရူနီယာထုတ်ပြန်တဲ့ဒီအစီရင်ခံစာကို BBG လို့ခေါ်တဲ့အစိုးရအသံလွှင့်လုပ်ငန်းအုပ်ချုပ်ရေးအဖွဲ့ဝင်ဟောင်းတွေသူ့အဖွဲ့ခွဲဖြစ်တဲ့ Radio Free Europe REF RFE Radio Liberty အဖွဲ့ဝင်ဟောင်းတွေကပြုစုကြတာဖြစ်ပါတယ် RFE နဲ့Radio Liberty တို့ဟာစီအေကာလကွန်မြူနစ်နိုင်ငံကလူရီစီကိုဥတီထုတ်ပြန်တာဖြစ်ပါတယ်။ BBG ဟာ Internet Web ဆာမျက်နှာ Radio ရုပ်မြင်သံကြားတို့မှာဘာသာစကား55မျိုးနဲ့ထုတ်ပြန်ပြီးကမ္ဘာတစ်လျှောက်ပရိသတ်164သန်းတို့စီကိုသတင်းအချက်အလက်တွေပို့ပေးနေတာဖြစ်ပါတယ်။အခုလက်ရှိအသံလွှင့်လုပ်ငန်းရဲ့တာဝန်သတ်မှတ်ချက်ဟာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းအစိုးရကဖော်ပြထားပါတယ်။